ကိုယ်နိုင်ငံနဲ့ကျောင်းရွှေ့ဝင်လာသူတွေပေါ်မကြည်လင်တဲ့အမြင်တွေမထားကြဘို့ဒီသမလာ18ရဲ့အင်္ဂါနေ့မှာကြာရောက်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများနေ့မှာကုလသမဂ္ဂအဖွဲ့အကြီးအကဲကကမ္ဘာနိုင်ငံတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်ရွှေ့ပြောင်းအခြေချလာသူတွေပေါ်ဂုဏ်သိက္ခာရှိရှိလေးလေးစားစားနဲ့ဆက်ဆံပြီးသူတို့အတွက်အကျိုးရှိအောင်လုပ်ပေးကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂဂျနီဗာရုံးချုပ်ကနေလီဇာရှရိုင်းပေးဖို့တဲ့သတင်းစာကိုတော်ခင်မျိုးတက်ပြောပြမှာပါ
ဒီသမလဆက်ရှင်တွေကိုနိုင်ငံတကာရှေ့ပြောင်းအခြေချသူများအနေဖြင့်လည်းကုလသမဂ္ဂကတိုက်ခိုက်တဲ့နှထောင်မှာကြီးညာခဲ့စဉ်တော့ကမ္ဘာတဝန်းပြောင်းရွှေ့အခြေချသူစုစုပေါင်းကတန်း150ရှိခဲ့တာပါဒါပေမဲ့နှစ်ပေါင်း18နှစ်ကြာလာတဲ့အခုချိန်မှာတော့ရွှေ့ပြောင်းအခြေချသူအရေးဘက်ကတိုက်ကိုတိုးလာပြီးတန်းပေါင်း258တန်းဖြစ်လာနေပါပြီကုနိုင်ငံကနေတခြားနိုင်ငံကိုစီးပွားရေးအရပြောင်းရွှေ့ကြရသူကများပါတယ်ဒီလိုပြောင်းရတဲ့အကြောင်းရင်းတွေထဲမှာတချို့ကဆင်းရဲရင်းပိတ်နေနေလို့ဖြစ်စေတချို့လည်းအကျန်းဖက်မှုတွေကြောင့်ရှောင်ပြေးကြတာဖြစ်ပြီးတချို့ကတော့ဆော့ဆော့စားစားနဲ့စွန့်ဦးတီထွင်ခြင်းနဲ့ဆန္ဒတွေကြောင့်ဖြစ်ပါတယ်ကုလသမဂ္ဂဆင်းရဲစရာတွေအရတော့ပြည်ရင်းစစ်တွေကြောင့်ဥဝင်ဆော့ခွာထွက်ပြေးရသူကလည်းနောက်ထပ်တန်း40လောက်ရှိနေတယ်လို့ပြောပါတယ် IOM ကနိုင်ငံတကာရှေ့ပြောင်းခြေချတဲ့များဆန္ဒကုလအဖွဲ့ညွှန်ကြားမှုချုပ်ဗီဒိုရီနိုကတော့ရွှေပြောင်းနေထိုင်ရသူအများစုဟာသူတို့နေအိမ်တွေကိုဆော့ခွာထွက်လာခြင်းကြသူတွေမဟုတ်ကြပေမဲ့အချိန်လေးကသူတို့ထိန်းချုပ်လို့မရတဲ့အနေအထားမှုဆော့ခွာဖို့ဖြစ်လာစေတယ်လို့ပြောပါတယ်။ဥပမာအဖြစ်ဒေတာတစ်ခုမှဖြစ်ပေါ်တဲ့ရာသီဥတုနဲ့ဆက်နေနေတဲ့ကပ်ဘေးဆက်ရောက်တန်းနဲ့တဘာဝဘင်းအန်ဒီယန်ချက်ရောက်တာတွေကနေတစ်နှစ်တစ်နှစ်လူရည်တန်းနဲ့ချီးပြီးဥဝင်ဆော့ခွာရွှေပြောင်းမှုဖြစ်လာစေတယ်လို့ပြောပါတယ်။တဘာတဝန်းအခုလိုကြောင်းရွှေခြေချသူများပြားတွေကြီးမားတဲ့အန်ဒီယိုရီနဲ့ကြုံတွေ့နေရတယ်လို့ IOM အကြီးအကဲဗီဒိုရီနိုရဲ့ပြောကြားချက်ကိုနိုင်ငံတကာရွှေပြောင်းခြေချသူများနဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာ IOM အဖွဲ့ပြောခွင့်ရဂျိုးနယ်မန်ကပြောပါတယ
် IOM's data show that close to 3400 migrants and refugees have already lost their lives worldwide in 2018
အယုံမတန်းတဲ့ရာနဲ့ဖောင်းတဲ့စိတ်ကူနဲ့တွင်ကဘာတောင်းရှိပြောင်းချေချဖို့ကြိုးပမ်းရင်းအသက်ဆုံးသွားတဲ့ဒုက္ခတွေနဲ့ရှိပြောင်းချေချသူစုစုပေါင်း3400နီးပါးရှိနေပါပြီ။အများစုကဥရောပကိုတွားရောက်ဖို့ကြိုးစားရင်းပင်လယ်ပြင်မှာတည်ဆုံကြရသလိုတဲကန္တရာကိုဖြတ်ကျော်ရင်းတည်ဆုံရသူတွေတရားမဝင်နေစားကိန်းနဲ့ဝေးရာရှောင်ရင်းအန်ဒီယကြီးရဲ့တောနဲ့ထဲဖြတ်ရင်းတည်ဆုံရသူကလည်းအများပြားရှိပါတယ်ဒီလိုတည်ဆုံးရသူအရေးအတွက်ကိုအယူအမွန်တန်းတွေကနေ့စဉ်လိုလိုထပ်ပြီးတိုးနေရတာကလည်းရှက်ဖို့ကောင်းလာပါတယ်
။2018နိုင်ငံတကာရွှေပြောင်းခြိမ်းခြောက်သူများနေ့ကိုအင်္ဂါနေ့မှာကျင်းပခဲ့ပြီးဗိုလ်တခုနေ့မှာတော့ကမ္ဘာလုံးဆိုင်ရာရွှေပြောင်းခြိမ်းခြောက်သူများအရေးအတွက်အတိအပတ်တူသဘောတူညီချက်ကိုအခုကျင်းပနေတဲ့ကုလသမဂ္ဂအချွေရင်းလာဆန်ကြီးမှာတရင်ဝင်အတည်ပြုမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုမော်ရိုကိုနိုင်ငံမာရိုတက်မှာကမ္ဘာနိုင်ငံအများစုကဒီလအဆောင်ပိုင်းမှာပဲတခင်နဲ့အတည်ပြုပေးခဲ့ကြတာပါ။အဓိကပါဝင်တဲ့နိုင်ငံတွေထဲမှာ Australia, America, Hungary, Italy, Austria နဲ့ Poland နိုင်ငံတွေပါပါတယ်။အခုလိုသဘောတူညီမှုရခဲ့တာဟာရွှေပြောင်းဒုက္ခသည်တွေပေါ်မှာကင်းနေတဲ့တိတ်ခါကြွေးတွေကိုပြန်ပြီးဆက်ဖို့အတွက်အရေးပါတဲ့ခြေလှမ်းပြဖြစ်တယ်လို့လည်း IOM အကြီးအကဲ Vidorin ကပြောပါတယ်။ဒါပြင်ရွှေပြောင်းဒုက္ခသည်တွေကိုကျေကျေပြန့်ပြန့်ကူညီမှုတွေပေးနိုင်ပြီးပို့ပြီးတော့ညတာဖို့ရှိလာစေမဲ့အနေအထားတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့ပြောပါတယ်။အခုရရှိခဲ့တဲ့သဘောတူညီမှုကနေကမ္ဘာနိုင်ငံအားလုံးမှာရွှေပြောင်းဒုက္ခတဲ့အရေးအတွက်စီမံခန့်ခွဲမှုကောင်းကြီးရှိဖို့လိုအပ်နေကြောင်းလေးလေးနက်နက်ပြောကြားထားသလိုရွှေပြောင်းဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအဆင့်မျိုးစုံမှာပူးပေါင်းဆောင်ရွက်မှုရှိရဟာလေအခြေခံအချက်ဖြစ်တယ်လို့ IOM အကြီးအကဲ Vidorino ကပြောကြားခဲ့ပါတယ်။